မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ဖြစ်ပျက်နေတဲ့ပြဿနာတွေကိုလူမျိုးတုံးတက်ဖြတ်မှုအဆင့်သတ်မှတ်ဖို့အမေရိကန်အစိုးရကစဉ်းစားနေစေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားခဲ့ပါတယ်။ဒါ့အပြင်ဒီကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်ဒူစွန်းကလည်းလူမျိုးတုံးတက်ဖြတ်မှုလို့ပြောဆိုတာကိုလက်မခံဘူးလို့တုံ့ပြန်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ဆက်ပြောပြပါမယ်။မနေ့ကဝါရှင်တန် DC အောက်လွှတ်တော်ကြားနာပွဲမှာအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီခေါင်းဆောင်တွေကရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလူမျိုးတုံးတက်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်ဖို့အမေရိကန်အစိုးရကိုတောင်းဆိုခဲ့ကြတာပါ။အမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတဦးကတော့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့စဉ်းစားနေစေဖြစ်ကြောင်း RFA ကမေးမြန်းတဲ့အခါမှာအခုလိုဖြေကြားခဲ့ပါတယ်
။ The US has previously characterized events described in the report.
တခိုင်းပြည်နယ်မှာဖြစ်ပေါ်ခဲ့တာတွေကိုလူမျိုးစုတုံ့တင်ရှင်းလင်းမှုအဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရပိုင်းကလေးကသတ်မှတ်ထားပြီးဖြစ်ပါတယ်ဂျီနိုဆိုက်လူမျိုးတုံးတက်ဖြတ်မှု crimes against humanity လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ် ethnic cleansing လူမျိုးစုတုံ့တင်ရှင်းလင်းမှုဆိုတဲ့စကားလုံးအနေနဲ့ပတ်သက်ပြီးတော့အတိအကျသတ်မှတ်ဖို့ဆိုတာကတော့နိုင်ငံသားရေးဝန်ကြီးအနေနဲ့အလေးနဲ့ထားစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်အဲလိုစဉ်းစားဆုံးဖြတ်ဖို့ဆိုတာကလည်းအသေးစိတ်အချက်လက်တွေကိုရနိုင်များစုဆောင်းပြီးလေ့လာသုံးသပ်ပြီးမှဆောင်ရွက်လို့ရမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာအခြေအနေတွေတိုးတက်လာစေဖို့နဲ့လူ့အခွင့်အရေးချိုးဖောက်မှုအတွက်တာဝန်ရှိသူတွေတာဝန်ခံဖို့အတွက်လည်းဆက်လက်အာရုံစိုက်ဆောင်ရွက်သွားမှာဖြစ်ကြောင်းကိုပြောဆိုခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်ဒူစွန်းကတော့လူမျိုးတုံးတက်ပြတ်မှုဆိုတဲ့အသုံးအနှုန်းကိုလက်မခံနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်
ကျွန်တော်တို့အနေနဲ့ပြောရရင်တော့ကျွန်တော်တို့သူတို့လုပ်တဲ့ဟာကိုကျွန်တော်တို့လည်းမခံဘူးအသိမှလည်းမပြောဘူးကျွန်တော်စိုက်လုပ်နေတယ်ဆိုလို့ရှိရင်ကဒီလိုဘယ်လိုနေလို့ရမလဲလူ10ယောက်15ယောက်သေးတာတော့မှကျွန်တော်တို့ဖုံးပြီးလို့ရတဲ့ကိစ္စမှမဟုတ်တာကျွန်တော်စိုက်ဆိုတာကတော့တိတ်နေစီတန်းနေစီဖြစ်တဲ့ဥစ္စာဘယ်လိုလုပ်ဖြစ်နိုင်မလဲအသိပဲမှမရှိတာ
အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီရဲ့ဒီမိုကရက်လွှတ်တော်အမတ်အီလီယော့အန်ဂျယ်ကလည်းအမေရိကန်အစိုးရအနေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်နိုင်မှုကြိုးပမ်းတာလို့အရေးယူမှုတွေလှုပ်ဆောင်တင်တယ်လို့လည်းပြောဆိုခဲ့တာပါမြန်မာတမ်မတ်ကြီးဦးဟောက်ဒူစွန်းကတော့ပြည်ရင်းရဲသားဖြစ်တဲ့အကြောင်းအခုလိုတုံ့ပြန်ပါတယ
်ကျွန်တော် ICC ကျွန်တော်လည်းဘာမှဆိုင်တဲ့ဥစ္စာကိုဒါကတော့ကျွန်တော်တို့ရဲ့အရေးအရာကျွန်တော်ကိစ္စကျွန်တော်ပြည်ရင်းရဲပဲလေသို့တော်လည်းပဲဟာလာဟိုကျွန်တော်တို့ကလည်းကိုတယောက်တည်းနေလို့မရတဲ့ခါကျတော့သောင်းကျင်မှာဖြစ်လာတဲ့ကိစ္စတွေရိုက်ခတ်လာတဲ့ဟာတွေကတော့ကျွန်တော်တို့ကဟိုပြည်လေအောင်အဆင်ပြေအောင်ဒါကျွန်တော်တို့လုပ်နေတာပဲလေဒါပေမဲ့အရင်ခံကတော့ကိုယ်ကိစ္စကိုကိုယ်ပြဿနာကိုရှင်းဖို့ကအဓိကပဲသူတို့ကိုယ်တိုင်လည်းပြောတာပဲဒီအခုဖြစ်နေတဲ့ပြဿနာတွေရဲ့ဟာလာအခြေခံကမြန်မာနိုင်ငံသားဖြစ်ရှင်းရမယ်ကျွန်တော်လုပ်နေတဲ့ဟာကိုမကျေလောက်သူတို့ကသူတို့ဟာလာဟိုလုပ်ချင်တာလုပ်တာတော့ကျွန်တော်တို့ကြောစရာလည်းမရှိဘူးကျွန်တော်တို့ပြည်ရင်းကိစ္စဖြေရှင်းဖို့ဖြေရှားဖို့ကျွန်တော်လုပ်နေတယ်လုပ်တင်လုပ်ထန်တာကျွန်တော်လုပ်နေတယ်
ဒါ့အပြင်လူအများအများကိုတက်ဖြတ်မှုအတွက်လူရှိသည်ဆိုတဲ့စာတမ်းပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပိုစတာတွေကိုနယူးယောက်မြို့ရဲ့လမ်းပေါ်မှာချထားတာထရက်ကားဘေးပတ်ပတ်လည်းမှာပိုစတာတွေကပ်ပြီးတော့မြို့တော်ဝိုင်မောင်းနှင်ပြသတဲ့ Amnesty International အဖွဲ့ကြီးရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့လည်းဦးဟောက်ဒူစွမ်းက
နိုင်ငံတကာရဲ့ဟိုပေါ့နော်ဟိုကြီးကြီးခေါင်းဆောင်တွေလုတ်တယ်ဆိုတော့တို့ဒါတို့တို့ရဲ့စိတ်ဓာတ်ကိုဒါပေါ်ပြနေတာပေါ့တို့နဲ့ဟိုဆိုင်တဲ့ကိစ္စမှာမဟုတ်တာဒီကိုတိုင်းပြည်ရဲ့ခေါင်းဆောင်နဲ့ကိုတိုင်းပြည်ရဲ့အရေးကိစ္စတိုင်းပြည်ပြည်သူလူထုနဲ့သူ့အစိုးရသူဆုံးဖြတ်မှာပေါ့
မြန်မာနိုင်ငံကလူ့ခွင့်ရချုပ်ဖောက်မှုတွေကိုလူမျိုးတုံးတက်ဖြတ်မှုဖြစ်သတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းနေပေမဲ့အမေရိကန်အစိုးရကတော့လူမျိုးစုရှင်းလင်းမှုအဖြစ်နဲ့သာတရားဝင်သတ်မှတ်ထားတာဖြစ်ပါတယ်လူမျိုးတုံတပ်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်မှုတွေကိုလူမျိုးတုံတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်လိုက်မယ်ဆိုရင်နောက်ဆက်တွဲနိုင်ငံတကာဥပဒေနဲ့အညီအရေးယူဆောင်ရွက်ရမှာဖြစ်ပါတယ်ရှင်